ဒီမှာလာစကိုရနေတနင်္ဂနွေနေ့ကနှစ်နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာစစ်ဘေးမှာတိမ်းဆောင်နေကြရပါတယ်မင်းတပ်မြို့နယ်ထဲမှာစစ်ဆေးမှုတွေနဲ့ရိတ်ခါပို့ဆောင်တဲ့လမ်းကြောင်းတွေကိုပိတ်ပင်မှုတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်ကိုအကူအညီပေးနေသူတွေကပြောပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညွန်ပြောပြပေးပါရှင်
ချစ်ပြီတဲ့မင်းသားမျိုးနယ်မှာတနင်္ဂနွေနေ့နေ့လယ်ပိုင်းကစစ်တပ်နဲ့ချင်းကာကွယ်ရေးCDFအကြမ်းမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မြန်မာနှစ်ခုမှာတိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့မင်းသားCDF စံရိုက်တောင်းနဲ့စလိုင်းရောမန်ကခုလိုပြောပါတယ်။လက်နေကတိုက်ပွဲဖြစ်တဲ့ခေတ်ရမှာပေါ့ဒီရှင်မွေးရွာနဲ့လာပန်းရွာမှာတိုက်ပွဲဖြစ်တယ်ပေါ့နော်။လာပန်းရွာတိုက်ပွဲနဲ ဖွဲ့ဘက်ကနေပြီးစစ်ကြောင်းနှစ်ကြောင်းနဲ့ထူးဆစ်ဆင်လာတဲ့အတွက် CDF မင်းတပ်ဖွဲ့နဲ့နှစ်ဖက်ထိပ်တွေ့တိုက်ပွဲဖြစ်ခဲ့တယ်လို့သိရပါတယ်။မင်းကဖြစ်ပေါ်တဲ့အတွက်နှစ်ဖက်လုံးထိခိုက်မှုရှိခဲ့တယ်လို့လည်းစိုင်းရောမန်ကပြောပါတယ
်။လာကန်းထိခိုက်မှုကစက်ကစားရတော့ပြန်လာရတယ်။အပီရဆုံးတော့ပြန်လာအပီမပြည့်တယ်နော်။ကျွန်တော်တို့ CDF ဆက်ကတူးတယ်ရတယ်ရှိလို့ရပါတော့အကြက်ကြက်တူးကြရဲကျွန်တော်တို့ကထိခိုက်တယ်ရတယ်ပြောပါမရှိဘူး
။မင်းတပ်မျိုးနဲ့အတွင်းမင်းကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကတိုက်ဆုံတရားရလို့ရှိတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူး။မင်းကမင်းတပ်မျိုးနဲ့အတွင်းတိုက်ပွဲချင်းနေတဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ
်။မင်းတပ်ဘက်ကတော့အဝေးရနေပြည်သားတို့ဘာလို့ပါဆိုတာလည်းစစ်ကောင်တော့ရှိနေမှာပေါ့
။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကလည်းမင်းတပ်မျိုးနဲ့ဖျားစခန်းကြီးရွာဘက်ကစစ်ကောင်စီဘက်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ဒေသခံ CDF အဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံရွာသားတွေလည်းရွာကနေပြီးတင်းဆောင်ကြရပါတယ်။စစ်ကောင်စီတပ်နဲ့ CDF မင်းတပ်အဖွဲ့ကြားတိုက်ပွဲတွေကြောင့်ရွာသားတောင်းနဲ့ချီတင်းဆောင်နေရတယ်လို့မင်းတပ်စစ်ဆောင်ကော်မတီဝင်တူကပြောပါတယ်
။တင်းဆောင်ရေတပ်ကတော့တောင်းကမ်းရှိမှပါပဲကျွန်တော်တို့အကုန်လုံးတော့ဒီဟာဖြစ်တည်နေအခုလောလောဆယ်ဒီပြည်နယ်ရဲ့ပြင်းတော့ဒီတောင်းတောင်းထူးနေတဲ့ဒီရွာဟာလည်းအကုန်လုံးတိုင်းဆောင်ရတယ်
မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်ဘက်ကလုံခြုံရေးအရာစစ်ဆေးမှုများလို့ဒေသခံတွေအခက်တွေ့နေရတယ်လို့အစိုးရစစ်ဘေးရှောင်ကော်မတီဝင်ကပဲပြောပါတယ
်။မြို့ထဲမှာကသူတို့လုံခြုံရေးအရာစီမံဒီလမ်းကြောင်းလမ်းဆောင်နာစစ်ဆေးဒီရဲတပ်ရင်းတွေထားတယ်နော်။မြို့ထဲပေါ်လာလို့ရှင်သူတို့စစ်ဆေးတာလို့ရှိတယ်။အာစံတန်ခွန်းနဲ့ပါရီဆိုလက်စိတ်ထားလို့ဒီရက်စီတပေါင်းကြီးရောနော်။အာရေကျေလို့မရဘူးစံတရီခွင့်လို့ဒီလိုဝေးလိုက်နေတယ်ပြောတာပေါ့လေနော်တော်တော်လေးကိုကြည့်တယ်
ဒီကနေဘာလာကုံလောက်ကဒုက္ခသည်ဆရာကုလသမဂ္ဂမဟာမင်းကြီးယုံ UNH ဆရာကနေပြီးတော့မင်းတပ်မျိုးပေါ်ကဒုက္ခသည်စခန်းနေပြည်သူတွေကိုအစားအစာနဲ့ထောက်ပံ့ရေးပစ္စည်းတွေပေးခဲ့ပါတယ်။ဒါပေမဲ့လည်းမြစက်ဘက်မှာတိတ်ဆောင်နေတဲ့စစ်ပီးဆောင်ဒုက္ခသည်တွေကတော့အစားအစာနဲ့ကုညီထောက်ပံ့မှုတွေမရရှိခဲ့ကြပါဘူး။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဧပြီလ24ရက်နေ့ကစပြီးတော့ချင်းပြည်နယ်ဒေသခံပြည်သူ့ကာကွယ်ရေးဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်တင်နေကြတာပါ။လက်ရှိအဖြစ်တော့မင်းတပ်၊ကံပက်လက်မတူပီ၊ဟာခါ၊တန်တလန်၊ဖလန်စားရမျိုးနယ်တွေကချင်းကာဝေးအဖွဲ CDF တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲဖြစ်ပွားနေပါလေခင်ဗျ